နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုဆွဲဆိုထားတဲ့အခရီးလိုက်စားမှုတွေတဲကရဟယင်ငါးရန်ဝယ်ယူမှုနဲ့သက်ဆိုင်တဲ့အမှုကိုဒီကနေ့နေပြည်တော်အထူးတရားရုံးမှာစစ်ဆေးခဲ့တယ်လို့သိရပါတယ်။ဒီကနေ့စစ်ဆေးရာမှာတရားလိုဖြစ်သူစစ်ကောင်စီရဲ့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဥအောင်ခန့်ကိုစစ်ဆေးခဲ့တာပါ။ရဟယင်ငါးရန်မှုနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကအခရီးအမှု၅မှုနဲ့ဆွဲဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့အမှုတွေကိုလာမဲ့မေလ16ရက်နေ့မှာထပ်မံစစ်ဆေးဖို့ရုံးချိန်ပေးထားပါဗျ။အဲ့ဒီနေ့မှာတော့ရဟယင်၅ရန်ဝယ်ယူတာနဲ့ပတ်သက်လို့ဆွဲဆိုထားတဲ့တခြားအမှုတွေကိုစစ်ဆေးသွားမှာဖြစ်တယ်လို့သိရပါဗျ။ဒီကနေ့ရုံးချိန်တက်လာတဲ့ဒေါအောင်ဆန်းစုကြည်ကဦးဝင်းမြင့်ပါစစ်မှားရေးကောင်းမွန်တယ်လို့သိရှိရပါဗျ။မနေ့ကမှတော့ဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းအတွက်ရန်ကုန်နဲ့နေပြည်တော်မှာမြေနေရာရယူထားမှုနဲ့ပတ်သက်တဲ့အမှုတွေပြင်လုံငန်းရှင်မဝိတ်စီကလက်ငွေရယူတယ်လို့စွပ်စွဲထားတဲ့အခရီးအမှုနှမှုတို့ကိုလည်းစစ်ဆေးသွားဖို့ရှိပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့အခရီးအမှု12မှုကျော်အပြင်နိုင်ငံတော်ရှုပ်ဝဲဥပဒေချိုးဖောက်မှုတဘောဝကပ်ပေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအပါအဝင်ပုံမှန်အများပြားနဲ့တရားစွဲဆိုခံထားရတာပါ။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကဒေါအောင်ဆန်းစုကြည်ပေါ်ဒီကနေ့အထိအမှုပေါင်း18မှုနဲ့တရားစွဲခဲ့ပြီး6မှုအတွက်ထောင်ဒဏ်17နှစ်အပြစ်ချပြီးဖြစ်ပါတယ်။